ဟောင်ကောင်ကနေတရုတ်ပြည်မှာခြေကိုတည့်ခန့်လွှဲပြောင်းပေးရေးဥပဒေချင်းလုံးဝရှုပ်သိမ်းရေးနောက်ပြုတ်အစိုးရကအတည်ပြုထားတဲ့ဟောင်ကောင်ခေါင်းဆောင်ကယ်ရီလန်နှုတ်ထွက်ပြီးဟောင်ကောင်မြို့ဆောင်ကလမ်းမတွေပေါ်ပြန်ထွက်လာကြတဲ့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကိုရဲတွေကနံပါတ်ထုတ်ပြီးမြင်းယူတန်းွေတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ရှာတင်းကဆန္ဒပြပွဲကတော့တနင်္လာနေ့တန င်းဆန်ကပ်ဖြစ်ခဲ့ပါတယ်။ဝယုံတုံးကားဖြစ်နေတဲ့ဈေးဆိုင်များအဆောက်အုံတွေကိုဆနပြသူတချို့ပြေးဝင်ခဲ့ကြပါတယ်။ဈေးဆိုင်ခန်းထဲကဆနပြသူတွေကိုရဲကမျက်ရည်ကိုတန်းဝင်တဲ့နံပါတ်ထုတ်တွေတုံးလူစုခွဲခဲ့ပြီးဆနပြသူတွေကလည်းဖြီးတွေတုံးပြီးရဲတွေကိုတွေ့ရဆွဲတိုက်ခိုက်ခဲ့ကြတာကိုတွေ့ရပါတယ်။ဆနပြသူတွေကတော့လူရည်ပို့ပြီးတော့များလာရေးကျူးပန်းတဲ့အနေနဲ့ဟောင်ကောင်ရဲ့မြို့စုံပိုင်းဝေးလံတဲ့ဒေသတွေချီပါဆက်ပြီးတော့ချီတက်ခဲ့ကြတာပါ။တရုတ်ပြည်မှာရှိတဲ့နီးဆက်တဲ့နယ်စပ်နဲ့နီးတဲ့ New Territories အပိုင်းမှာရှိတဲ့ Shatin ရက်ကွက်ကပြည်မကြီးကလာရောက်လဲပတ်သူတွေကြာရေပန်းစားပါတယ်။ဆနပြသူတသိန်းတပေါင်းရှိတယ်လို့ဥဆောင်သူတွေကပြောဆိုပြီးရဲဘက်ကတော့ဆနပြသူ28,000ပဲရှိတယ်လို့ပြောတဲ့အကြောင်း RTHK ကအတန်းထွက်ပါတယ်။ဟောင်ကောင်မှာရက်တရပကုန်ပိုင်ဆနပြပွဲတွေလုပ်နေတာသတင်းပတ်တွေနဲ့ချီချမြှင့်လာခဲ့ပါပြီရှင်။